ကုလသမဂ္ဂကျော်တော်နောက်ခံပေးထားတဲ့ကမ္ဘာစားနပ်ရိက္ခဖူလုံရေးသူတေသနအဖွဲ့ IPC အစီရင်ခံစာထဲမှာဂါဇာမှာရှိတဲ့လူဦးရေ200,000ကျော်လုံးမှာစားနပ်ရိက္ခအကျပ်တဲကျုံနေရပြီးငှမ်းမှုခေါမမှုဘေးအန္တရာယ်ရှိတယ်လို့သတိပေးချက်ထွက်ပေါ်လာပါတယ်။ဂါဇာလူဦးရေရဲ့၄ဘုံတစ်ဘုံလူဦးရေ5,000ကျော်ဟာငှမ်းမှုမှုခံစားနေရတယ်လို့ WFP ကုလသမဂ္ဂစားနပ်ရိက္ခအဖွဲ့စီဝါရေးပညာရှင်အရစ်ဖူစိန်က AB သတင်းဌာနကိုပြောပါတယ်။လာမယ့်သတင်းပတ်အတွင်းမှာဒီကပ်ဘေးဆိုးကြီးကြုံလာရမယ်ဆိုတာကို WFP အနေနဲ့သတိပေးထားတယ်လို့လဲ WFP အမှုဆောင်ညွှန်ကြားရေးမှူးစင်ဒီမက်ကင်းကပြောပါတယ်။ဒီချိန်ထဲမှာတော့ဂါဇာမှာအစ္စရေးဘက်ကစစ်ရေးအရှင်မြင့်ဆောင်ရွက်နေပါတယ်။ဂါဇာမြောက်ပိုင်းမှာအစ္စရေးကကြီးကြီးမားမားလေကြောင်းတိုက်ခိုက်မှုတွေလုပ်နေတယ်လို့သိရပါတယ်။စစ်ပွဲကသတင်းပတ်10ပတ်ကြာလာချိန်အထိဟာမတ်စ်တို့ဘက်ကအစ္စရေးကိုဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်နိုင်စွမ်းရှိနေတုံးပဲဆိုတာကိုလဲတွေ့ရပါတယ်။ဟာမတ်စ်အဖွဲ့ကိုအမေရိကန်နဲ့အနောက်နိုင်ငံတွေကအကြမ်းဖက်ဖွဲ့ဖြစ်သတ်မှတ်ထားတာပါ။ဂါဇာမြောက်ပိုင်းအက်စကလုန်းကနေအစ္စရေးမြို့တော်ဘက်ကိုဒုံးကျည်ပစ်လွှတ်တဲ့သတိပေးချက်ပါမြေပုံညွှန်းတွေကိုအစ္စရေးစစ်တပ်ကထုတ်ပြန်ထားပါတယ်။အစ္စရေးရဲ့အိုင်ယွန်ဒုံးလေကြောင်းရန်ကာကွယ်ရေးစနစ်ကနေဒီဒုံးကျည်တွေကိုဖျက်ချနိုင်ခဲ့ပြီးအထိအခိုက်သတင်းကတော့မရသေးပါဘူး။ဟာမတ်စ်ကိုအမြင့်ဖျက်လိုက်နိုင်ပြီးကျန်နေတဲ့ဒီတစားကန်တွေမလွတ်မချင်းစစ်ဆင်တိုက်ခိုက်နေမယ်လို့အစ္စရေးဝန်ကြီးချုပ်နက်တန်ညာဟုကထပ်လောင်းပြောဆိုထားပါတယ်ခင်ဗျာ။